င်္ဂလာလိုဝဲချက်အုပ်ဒီနဲ့ဆွေးကြွတင်ခံရတဲ့ရိုက်တာသတင်းတော့တွေရဲ့အမှုမှာအပြည့်ရှိမရှိဆိုတာကိုလာမယ့်ဩဂုတ်29တနင်္လာနေ့မှာအပြည့်အစုံရချတော့မှာဖြစ်ပါတယ်ဒီမှုနဲ့ပတ်သက်လို့တရားရုံးကချမှတ်မဲ့ဆုံးဖြတ်ချက်အမိဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ဘယ်လောက်ရှိတယ်လဲဆိုတာကိုမိမောင်းထိုးပြနိုင်လိမ့်မယ်လို့သုံးသပ်သူတွေလည်းရှိပါတယ်ဒီအကြောင်းပြည်ဝင်တော့အမေကကစူးစိတင်ပြထားပါတယ်
လာမယ့်29ရက်နေ့မှာရိုက်တာသတင်းတောက်တွေကိုအပြည့်ရှိမရှိစီရင်ချက်ချတော့မှာဖြစ်ပါရယ်။ရခိုင်ပြည်နယ်နဲ့ပတ်သက်တဲ့လုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝဲတွေ့ရှိတဲ့ဆိုပြီးရိုက်တာသတင်းဌာနကသတင်းတောက်နှစ်ယောက်ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းကဖမ်းဆီးခဲ့တာဖြစ်ပါရယ်။ဒီနှစ်ဇန်နဝါရီလမှာတော့ဒီသတင်းတောက်တွေကိုနိုင်ငံတော်လိုအပ်အုပ်ဝင်နဲ့တရားစွဲကတရားရုံးတင်စစ်ဆေးခဲ့တာဖြစ်ပြီးအမှုစစ်ဆေးတာ6လနီးပါးအကြာမှာတော့စီရင်ချက်ချတော့မှာဖြစ်ပါတယ်။ဖန်စီကန်ရိုက်တာတရင်တော်နှစ်ဦးစလုံးကတော့စွတ်စွဲထားတဲ့စွတ်စွဲချက်တွေအတွက်တရားလိုဘက်ကတပ်တွေခိုင်ခိုင်လုံလုံမပြနိုင်ခဲ့သလိုသူတို့ဟာဘယ်တော့မှနိုင်ငံကိုထိခိုက်နစ်နာအောင်မလုပ်ခဲ့ဘူးလို့ဆိုပါတယ်။ဒီပြင်နိုင်ငံကိုတစ္ဆာဖောက်ခဲ့တာလည်းရှိခဲ့တာမို့တရားဥပဒေဘက်ကမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ပြီးသူတို့လွတ်မြောက်မယ်လို့မျှော်လင့်နေကြပါတယ်။ရိုက်တာရှင်းနေတဲ့ဘက်ကတော့သတင်းတောက်တွေဟာလိုအပ်အုပ်တွေနဲ့ညီဆွန်းခဲ့တာမရှိသလိုသတင်းသမားတာဝန်ကိုသာထမ်းဆောင်ခဲ့ပြီးအပြစ်မရှိပဲထောင်ချောက်ဆင်ဖမ်းခံရတာဖြစ်တယ်လို့ပြောဆိုထားပါတယ်။ထောင်ချောက်ဆင်ဖမ်းခံရတယ်ဆိုတာကိုလည်းအမှုစစ်ဆေးတာမှာပေါ်ပေါက်ခဲ့တယ်လို့ဆိုပါတယ်။ရိုက်တာသတင်းသမားတွေရဲ့ရှေ့ကြီးတဲ့ဦးဖြစ်တဲ့ဦးတန်းစောအောင်ကတော့ဒီမှုဟာမြန်မာဒီမိုကရေစီရေးနဲ့သတင်းလွတ်လပ်ခွင့်ကိုမီးမောင်းထိုးပြမယ်အကောင်းဆုံးကာရကတစ်ခုဖြစ်တယ်လို့ဆိုလိုက်ပါတယ်။
ဥပဒေပိုင်းကပြောလို့ရှိရင်ဒီဟာဒီလုံးဝအပြစ်မပေးရမယ့်ကိစ္စပဲ။အဲ့ဒါကြောင့်ချင်းရမှာကတခြားလိုအပ်တဲ့ဟိုအခုလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေပေါ်အများကြီးမူတည်တဲ့နိုင်ငံအတွက်ဟိုတိကျတဲ့လူယူဆတဲ့လူတွေလည်းရှိကြလို့ဟာဒီဟာဒီတယောက်ပြီးဆုံးမွေးတော့ရေးကြည့်ရလို့ယူဆတဲ့လူတွေရှိတယ်။အဲ့တော့ဒါလို့ကြောင်းချင်းရနဲ့တွေ့မယ်ဆိုရင်တော့ဒါကအခြေအနေမကောင်းနိုင်ဘူး။ဥပဒေပိုင်းကဆိုလို့ရှိရင်တော့ဒီဟာဒီလုံးဝအပြစ်မပေးတဲ့အမှုတစ်ခုပဲ။ဒီအမှုဆုံးဖြတ်ချက်ကမြန်မာဒီမိုကရေစီရေးကောတရားဥပဒေစိုးမိုးရေးတရားစီရင်ရေးပိုင်းနဲ့အားလုံးကိုဆုံးဖြတ်ပေးလိမ့်မယ်
။တင်းမှုထိရှားတယ်လို့တရားရုံးကဆုံးဖြတ်ခဲ့ပြီးတည်ဆဲဥပဒေအရအမြင့်ဆုံးထောင်နဲ့14မိနစ်ထိပြစ်ဒဏ်ချမှတ်ခံရနိုင်ပါတယ်။နိုင်ငံတကာလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကလည်းရိုက်တာသတင်းသမားတွေကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုနေကြပါတယ်။မော်ဂွန်မဂ္ဂဇင်းအယ်ဒီတာသတင်းစာဆရာကိုဇေယျလိုင်ကတော့သတင်းသမားပီပီအမှန်တရားကိုချပြဖို့လှုံ့ဆော်ခဲ့တဲ့သူတို့အွေအတွက်တရားမျှတစွာလွှတ်ပေးလိမ့်မယ်လို့ယုံကြည်ကြောင်းပြောပါတယ်
။အဲ့ဒီနေ့ရဲ့အဆုံးသတ်ချက်ကလက်ရှိမြန်မာနိုင်ငံရဲ့တရားစီရင်ရေးနဲ့မြန်မာနိုင်ငံအစိုးရရဲ့မီဒီယာပေါ်ထားတဲ့သဘောထားကိုကဘာပါမြင်ရမယ်ကိစ္စပေါ့နော်။ဘာလို့လဲဆိုတော့ဒီဆရာနဲ့အရေးသားဖော်ထုတ်လိုက်တဲ့သတင်းကြောင့်အဲ့ပါတာဝန်ရှိတဲ့ပုဂ္ဂိုလ်ကြီးမှအဖြစ်ရှိတယ်ဆိုပြီးတော့အပြစ်ပေးတာတွေလုပ်ပြီးသွားပြီးရရှိတယ်။ဆိုတော့သူတို့ဖော်ထုတ်တာကအမှန်တရားဖော်ထုတ်တယ်ဆိုတာဒါတတ်ပြီပဲလေ။ဆိုတော့အမှန်တရားကိုဖော်ထုတ်လို့အပြစ်ပေးရည်ရွယ်ဆိုတာကကျော်မကောင်းကြောင်းမကောင်းတဲ့ကိစ္စလို့ပဲကျွန်တော်ကမြင်ပါတယ်။ဆိုတော့ကျွန်တော်တို့လွံ့မြောက်ပါစီလို့ဆုတောင်းပြီးလွံ့မြောက်မယ်လို့လည်းကျွန်တော်ကမျှော်လင့်ပါတယ်။တရားရေးစနစ်ကလည်းအရင်စနစ်နဲ့မတူဘဲနဲ့ကောင်းမွန်တဲ့ဘက်ကိုချင့်ကပ်ပါပြီလို့ပဲကျွန်တော်ဆိုကောင်းပါတယ
်မြန်မာနိုင်ငံအနေနဲ့ဂရီကဝတ်ပြုထားတဲ့တရားဥပဒေစိုးမိုးမှုသတင်းမီဒီယာလွတ်လပ်ခွင့်နဲ့ဒီမိုကရေစီအတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်လာနိုင်တဲ့တရားရုံးကနေသူတို့ကိုလွှတ်ပေးတာကိုကျွန်တော်တို့မျှော်လင့်နေပါတယ်လို့ရိုက်တာသတင်းဌာနဘက်ကလည်းထုတ်ပြန်ချက်တစ်ခုမှပြောဆိုထားပါတယ်ရှိနေဦးသိန်းတန်းကတော့ဒီအမှုနဲ့ပတ်သက်လို့အာဏာပိုင်တွေရဲ့အရေးယူမှုအပေါ်အခုလိုတုံ့ပြန်လိုက်ပါတယ
်ပကတိအခြေအနေနဲ့ဆုံးတာအနေကဆက်ဆောင်ချမှာပါပဲဒါတော့သူတို့ကမလွဲမသူကိုချရမယ်ဒီမှာဖြစ်စဉ်ကြီးကတကယ်တော့အင်းတင်ကိုချိန်ခံတာပေါ့ဒီကံအဲ့ဒီဇာတ်လမ်းကြီးကိုသူတို့ကငင်းကွယ်နေရတာပေါ့နော်ဒါတွေကပြန်နေဒီပရင်းအဖွဲ့ကြီးတွေကလေယောမကန်ဝါရကန်ကြီးကိုနိုင်ငံတကာတွေကမတော်မတရားလုပ်တာပါလို့ပြောရမှာဖြစ်တဲ့အတွက်မလွဲမသူချရမယ်နော်ဥရီသဘောအရဆိုရင်တော့ဒါဟာဥရီနဲ့မညီပါဘူးဒါတော့ဒါ free of information ဒါမြစ်တဲ့အချက်ကဒီလိုလက်စွာသတင်းရယူနေရှိတယ်ဒါကအာဏာပိုင်ကဆွဲရင်ကျေးရီရဆိုလို့ရှိရင်ဘယ်တော့မှအမှန်တရားမရနိုင်ဘူးနော
်တချိန်တည်းမှာပဲရိုက်တာသတင်းတော်နဲ့ရောအဖမ်းခံရတဲ့ကိစ္စဟာမြန်မာနိုင်ငံအရတားဆိုရလက်ထက်သတင်းလွတ်လပ်ခွင့်အခြေအနေကိုတိုက်တာရေးပေးတဲ့တစ်ခုအဖြစ်လဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေသတင်းသမားကာကွယ်ရေးအဖွဲ့တွေကထောက်ပြပြောဆိုရရှိပါတယ်ရှင်